ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြိုကျခဲ့တဲ့ဆက်မှုလုပ်ငန်းအများပြားတီးထားတဲ့အဆောက်အဦးထဲမှာထိခိုက်သေးဆုံးခဲ့ရသူတွေအတွက်ရောကြီးငွေပေးရမယ်လို့အဲ့ဒီအဆောက်အဦးမှာရှိတဲ့အနောက်တိုင်းကုမ္ပဏီနှစ်ခုကကြေညာပေးလိုက်ပါတယ်။ Britain အခြေစိုက် Primark နဲ့ကနေဒါအခြေစိုက် Loblaw ကုမ္ပဏီတွေကသူတို့ကုမ္ပဏီတွေအတွက်အလုပ်လုပ်ပေးနေတဲ့အလုပ်သမားတွေအတွက်အရေးပေါ်ချက်ချင်းအကူအညီတွေကိုရောရေးရှည်အကူအညီတွေကိုပါပေးအပ်ဖို့ရှိတယ်လို့ပြောပါတယ်။ဒီပြိုကျခဲ့တဲ့အဆောက်အဦးမှာအထည်ချုပ်ဆက်ရုံအများပြားရှိနေတာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာဟာလူပေါင်း380ကျော်တည်ဆုံခဲ့ရတဲ့ဒီအဆောက်အဦးစီကိုတနင်္လာနေ့ကပထမဆုံးကျင်းပနဲ့လာရောက်ခဲ့ပါတယ်။ Saver အရက်ကဒီအဆောက်အဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့ပြင်မှာရှိပြီးဗုဒ္ဓဘူးနေ့ကနေပြိုကျခဲ့တာပါ။အခုအပြိုပြက်တွေကိုစက်ကြီးတွေနဲ့ရှင်းလင်းဖယ်ရှားနေပါတယ်။တနင်္လာနေ့ကတော့ထွက်ပြေးနေတဲ့အဆောက်အဦပိုင်ရှင်မိုဟာမက်ဆိုးရာနာကိုနယ်စပ်တနေရာမှာဖမ်းဆီးရမိခဲ့ပါတယ်။သူ့ရဲ့ဖခင်ဖြစ်သူကိုရောစက်ယုံပိုင်ရှင်တွေကိုရောအဆောက်အဦအင်ဂျင်နီယာတွေကိုပါအဆောက်အဦပြိုကျမှုမှာတာဝန်ရှိသူတွေဖြစ်နေရဲကဖမ်းဆီးအရေးယူခဲ့ပါတယ်။